ညွန်ခဲ့တဲ့နေ့ကပြည်တော်စုလွှတ်တော်ပြဋ္ဌာန်းတဲ့အဂတိလိုက်စားမှုတပ်ဖြတ်ရေးဥပဒေပါပြဋ္ဌာန်းချက်တွေကိုစတင်အကောင့်အထည်ဖော်ဖို့စီစဉ်နေကြောင်းသိရပါတယ်။အဂတိလိုက်စားမှုစန့်ကျင်ရေးကုလသမဂ္ဂသဘောတူချက် UN Convention Against Corruption ကိုမြန်မာအစိုးရကအတည်ပြုထားတာမျိုးအဂတိလိုက်စားမှုတပ်ဖြတ်ဖို့တာဝန်ရှိလာပါတယ်။ကောင်းမွန်တန်ရှင်းမှုသိခါရှိမှုတာဝန်ယူမှုနဲ့ပွင့်လင်းမြင်သာမှုကိုအလေးပေးထားပါတယ်။ဒါပေမဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးအတွက်လုတ်ပိုင်ခွင့်အာဏာရှိသူတွေပိုင်ဆိုင်တဲ့ဌာနဥစ္စာကိုတရားဝင်ကြေညာဖို့ကိစ္စမှာအခက်အခဲရှိနေပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကြောင်းကိုလွတ်တော်ကအတည်ပြုပြီးဥပဒေအဖြစ်ပြဋ္ဌာန်းဖို့သမ္မတထံပေးပို့ခဲ့ခြင်းကလုတ်ပိုင်ခွင့်အာဏာရှိသူပိုင်ဆိုင်တဲ့ပစ္စည်းစည်းရုံးကိုကြေညာဖို့ပြဋ္ဌာန်းပါတယ်။ဒါကိုအခြေခံဥပဒေနဲ့မညီတဲ့အတွက်ပေးဖြတ်ဖို့သမ္မတကကန့်ဝတ်ပါတယ်။ဒီကိစ္စကိုလွတ်တော်မှာမဲခွဲတဲ့အခါသမရဘက်ကရှုံးနိမ်သွားတဲ့အတွက်ငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုစရင်တင်ပြဖို့ဥပဒေမှာပါလာပါတယ်။ဒါကြောင့်သမရနဲ့လွတ်တော်ဥက္ကဋ္ဌ2ဦးတို့က5ဦးစီရွေးချယ်ထားတဲ့15ဦးကော်မရှင်ရဲ့ပိုင်ဆိုင်မှုစရင်ကိုသမရထံတင်ပြဖို့ဥပဒေမှာပြဋ္ဌာန်းထားပါတယ်
။အာဂရိလိုက်စားမှုတိုက်ဖြတ်ရေးအာဏာပိုင်အဖွဲ့ဟာရိုးသားဖြောင့်မတ်ကြောင်းသိမြင်နိုင်မှုနဲ့တာဝန်ခံမှုရှိကြောင်းပြသတဲ့အနေနဲ့ပိုင်ဆိုင်မှုစီးရင်ကိုအများသိအောင်ကြေညာသင့်ပေမဲ့ဒီအဆင့်ရောက်မလာပဲသမရကိုအသိပေးတဲ့အဆင့်မှာနှီးကုန်းချုပ်သွားပါတယ်။ဝန်ကြီးနဲ့ထိတ်တန်းအရာဒန်းတွေရဲ့ပိုင်ဆိုင်မှုကိုအတိအလင်းကြေညာဖို့ပြည်သူ့လွတ်တော်အမတ်ဦးဝင်းမြင့်က2012ဇူလိုင်မှာအဆိုပြုတာဟာထောက်ခံသူနည်းတဲ့အတွက်အရေးနိုင်သွားပါတယ်။တစ်ချိန်တည်းမှာပဲသမရခန့်အပ်တဲ့ထိတ်တန်းအရာဒန်းတွေရဲ့ပစ္စည်းပိုင်ဆိုင်မှုကိုကြေညာဖို့သမရကအမိန့်ထုတ်တဲ့အတွက်ဒီအရာတန်းတွေဟာသူတို့ရဲ့ပိုင်ဆိုင်မှုကိုစီးရင်လုပ်ပြီးသမရာယုံကိုပို့ထားပြီးဖြစ်ပါတယ်။ဒါပေမဲ့သမရာယုံဟာဒီစီးရင်ကိုအများပြည်သူသိရအောင်ထုတ်ဖော်ကြေညာမှာမဟုတ်ဘူးလို့ဆိုပါတယ်
။အခြေခံဥပဒေပုံမှန်68မှာသမရနဲ့ဒုသမရနှစ်ဦးဟာမိသားစုပိုင်အိမ်ကြီးအဆောက်အဦငွေကြေးပစ္စည်းနဲ့စီးပွားရေးလုပ်ငန်းကိုတန်ဖိုးနဲ့တကွစီးရင်ပြုစုပြီးပြည်ထောင်စုလွှတ်တော်အကြီးအကဲထံပို့ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လွတ်တော်အကြီးအမှုရဲ့ပိုင်ဆိုင်မှုစီးရင်ကိုတင်ပြဖို့ကတော့အခြေခံဥပဒေမှာပေါ်ပြဖို့ပြက်ကွက်နေပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအာဏာမတည်မီ6လအလို2013ဇန်နဝါရီလမှာဖွဲ့စည်းခဲ့တဲ့လက်ပေးလက်ယူမှုအရေးယူဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းထားတာလည်းရှိပါတယ်။ဒုသမရဦးဆောင်ပြည်ဝန်ကြီး9ဦးနဲ့ရှင်းနေကျုပ်တို့ပါဝင်တဲ့ကော်မတီဖြစ်ပါတယ်။တဲ့တန်းတနည်းရှိလာပြီမယ်အဂတိလိုက်စားမှုတက်ဖြည်းကြီးနဲ့ပတ်သက်ပြီးမေမေရရပြက်စရာမရှိသေးတဲ့ကော်မတီဖြစ်နေပါတယ
်အဂတိလိုက်စားမှုတက်ဖြည်းကြီးအာဏာပိုင်ဖြစ်တဲ့15ဦးကော်မရှင်ဟာပဏာမစစ်စီရေးအဖွဲ့နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးလမ်းညွန်ကြီးကြပ်ကုတ်ကဲရမယ်လို့ဆိုပါတယ်လက်စားပြီးချမ်းသာလာသူရဲ့ငွေကြေးနဲ့ပစ္စည်းကိုနိုင်ငံပိုင်လုပ်နိုင်တဲ့အာဏာလဲဒီကော်မရှင်မှာရှိပါတယ်လက်စားမှုကိုအထောက်အထားအခိုင်အလုံပြပြီးသတင်းပေးသူကိုစုငွေချိမြင့်မယ်လို့ဆိုပါတယ်။လက်ပေးလက်ယူမှုကြောင့်နစ်နာသွားသူကတိုင်ကြားနိုင်ပါတယ်။ဒါပေမဲ့မှန်မှန်ကန်သတင်းပေးပြီးတိုင်ကြားရင်ဒဏ်ငွေဆောင်ရပြီးထောင်ဒဏ်9နှစ်အထိကျနိုင်ပါတယ်။ဆွဆွဲတိုင်တန်းခံရသူမှလည်းထုချေရှင်းလင်းပိုင်ခွင့်ရှိပါတယ်။လုတ်ပိုင်ခွင့်အာဏာရှိသူရဲ့ငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုစည်းရင်းကိုတောင်းခံစစ်စစ်ပြီးကြေညာဖို့လေလက်ပေးလက်ယူကော်မရှင်မှာတာဝန်ရှိပါတယ
်လက်ပေးလက်ယူမှုကိုအရေးယူနိုင်တဲ့အာဏာပိုင်တွေရဲ့ဥစ္စာပစ္စည်းစည်းရင်းကိုလူသိရှင်ကြမကြေညာရဲတာဟာအဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေရဲ့အာဏာချက်တစ်ခုဖြစ်နေပါတယ်မလေးရှားနိုင်ငံမှာလည်းဝန်ကြီးနဲ့လွှတ်တော်အမတ်တွေရဲ့ပိုင်ဆိုင်မှုကိုစည်းရင်းလုပ်ပြီးဝန်ကြီးချုပ်ကိုတွင်ပြရပြီးမြင့်အများသိအောင်ကြေညာတာမျိုးမရှိပါဘူးဒါပေမဲ့အတိုက်အခံပါတီဝင်ပြည်နိုင်ပြည်နယ်ဝန်ကြီးချုပ်နဲ့လွှတ်တော်ကိုယ်စားလှယ်30ကပိုင်ဆိုင်မှုကိုစရင်းစစ်ထောက်ခံစားနဲ့အတူလွန်ခဲ့တဲ့ဩဂုတ်လကကြီးညာလိုက်တဲ့အတွက်အာဏာရပါတီအတော်လေးတိုက်ခါကြသွားပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရအဖွဲ့ဝင်တွေပိုင်ဆိုင်တဲ့ဒဏ္ဍာရီဥစ္စာတံပိုးကိုအဂတိလိုက်စားမှုစန့်ကြီးရေးကော်မရှင်ကတရားဝင်ထုတ်ပြန်ကြီးညာရပါတယ်။ဒါကြောင့်ဂျင်လက်ရှီနာဝတ်ဦးဆောင်တဲ့ထိုင်းအစိုးရအဖွဲ့မှဝန်ကြီးအများစုဟာတန်းကျွေတတိယဖြစ်ကြပြီးဝင်းကြီးချုပ်ဟာဒုတိယအချမ်းသာဆုံးဖြစ်နေပါတယ်အဂတိလိုက်စားမှုမှာငွေကြေးတွေမကပဲမမှန်မကန်ဆုံးဖြတ်မှုဘက်လိုက်မှု ဆင်ញញံကင်းမဲ့မှုစတာတွေလည်းပါဝင်လာမှုအာနာပိုင်တို့ရဲ့အဂတိ၄ပါးကင်းရှင်းတဲ့အတိုင်းအတာကိုမဲဆန္ဒရှင်တိုင်းသူပြည်သားကသိတင်တယ်လို့ယူဆကြပါတယ်ခင်ဗျာ